အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တရုတ်ပြည်သူသမ္မတနိုင်ငံမှာ2019ခုနှစ်ကစပြီးရှင်ကျန်းပြည်နယ်မှာနေထိုင်ကြတဲ့ဝီကာတိုင်းရင်းကာဆက်ကီရီစ်နဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ဖိနှိပ်မှုတွေရှင်းပြလှုပ်ဆောင်နေပါတယ်2016ခုနှစ်မှာတရုတ်ကွန်မြူနတီပါတီကနေပါတီအတွင်းရင်းမှုပေါ်လစ်ဘူရိုဖွဲ့ဝင်ချန်ကျန်ကောင်းကိုရှင်ကျန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှူးဖြစ်ခန့်အပ်ခဲ့ပြီးတဲ့နောက်ပိုင်းဖိနှိပ်မှုတွေတိုးလာခဲ့တာသိသာပါတယ်။တရုတ်ဘိုအစိုးရကတရုတ်ထိန်းချုပ်ပြီးရှင်ကျန်းပြည်နယ်အစိုးရဌာနအတွက်လုပ်ငန်းမျိုးစုံဖြည့်ဆည်းပေးနေတဲ့ HPCC ခေါ်ရှင်ကျန်းထုတ်ကုန်နဲ့ဆောက်လုပ်ရေးတပ်ဖွဲ့စီးပွားရေးနဲ့ပြည်သူ့စစ်တပ်ဖွဲ့တို့ရဲ့အကြီးအကဲလည်းဖြစ်ပါတယ်။ရှင်ကျန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုချန်ကျန်ကောင်းရောက်ရှိပြီးမကြာခင်မှာပဲဝီကာနဲ့တခြားဘာသာဝင်တွေတိုင်းသားလူနည်းစုတွေကိုပြစ်မှတ်ထားပြီးစောင့်ကြည့်ထောက်လှမ်းတာဖန်ဆီးထင်းထင်းနာတွေနဲ့ပညာပေးအစီအစဉ်တွေကိုစတင်ကောင်းတဲ့ပေါ်ခဲ့ပါတယ်။အဲ့ဒီအချိန်မှာဝီကာတွေတိုင်းကာဆက်ကီရီစ်နဲ့တခြားတူရကီနယ်ဝင်မွတ်စလင်တော်တော်များများကိုမုန်းဆွေမွေးထားတာဒါမှမဟုတ်အရေးသက်ဖို့ညှဉ်းဆန်းတာတွေကြောင့်ဖန်ဆီးပြီးပညာရေးထိန်းသိမ်းရေးစခန်းတွေမှာအကျဉ်းချထားပါတယ်။အမေရိကန်ပြည်အောင်စုနဲ့သမရထရန့်ဆိုရဟာကမ္ဘာတဝန်းဖိနှိပ်ခံရသူတွေရဲ့လူခွင့်ရေးကိုခုခံကာကွယ်ဖို့တနိပ်ထံချမှတ်ထားပါတယ်။ရှင်ကျန်းပြည်သူတွေကိုရက်ဆက်ဆံမတရားဖိနှိပ်နေသူတွေကိုအမေရိကန်နိုင်ငံရဲ့ဌာနနဲ့ဗန်နာရေးဌာနကနေပိတ်ဆို့မှုတွေနဲ့တန်ခတ်ရေးယူထားပါတယ်။ချန်ကျန်ကောင်ရှင်ကျန်းပြည်သူလုံခြုံရေးဌာနညွှန်ကြားမှုဝင်းမင်းရှမ်းရှင်ကျန်းပါတီဝင်ရှူဟိုင်လွန်းလုံခြုံရေးရာရှိအောင်ဟောက်လီယူကျွန်းရှင်ကျန်းကွန်မြူနတီပါတီအတွင်းမှုဂျင်လုံးနဲ့ဒုတွင်းမှုဖူချန်ယူရိုပြင် PSB နဲ့ HPCC ရှင်ကျန်းကွန်မြူနတီပါတီကိုပါပိတ်ဆို့မှုနဲ့တန်ခတ်ထားပါတယ်။ဗန်နာအေးဌာနပိတ်ဆို့မှုတွေဟာ Global Magnitsky လူခွင့်ရတာဝန်ခံမှု FBI အုပ်ချုပ်မှုအာဏာလုပ်ပိုင်ခွင့်အမိန့် 13818 ထုတ်ပြန်ပြီးကောင်တယ်ဖော်တာဖြစ်ပြီးဒဏ်ခတ်စည်းဝင်သူတွေအနေနဲ့အမေရိကန်ပြည်အစုကိုလာရောက်ခွင့်မရှိပါဘူး။အမေရိကန်ပြည်အစုမှာသူတို့ပိုင်ဆိုင်မှုတွေရှိခဲ့ရင်လည်းချိတ်ပိတ်ခံရမှာဖြစ်ပါတယ်။တရုတ်ပြည်သူအလုံးရဲ့လူခွင့်ရကိုကာကွယ်ရမှာအမေရိကန်ပြည်အစုကတခြားဘာနိုင်ငံနဲ့မှမတူဘဲအပြင်းထန်ဆုံးအရေးယူနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကတရုတ်ကွန်မြူနတီပါတီရဲ့ရှင်ကျန်းပြည်နယ်လူခွင့်ရေးချိုးဖောက်မှုတွေရုပ်တွေကဝီကာနဲ့တခြားမွတ်စလင်လူနည်းစုတွေကိုဖိနှိပ်နေတာတွေဟာဒီရာစုနှစ်ရဲ့အမဲသက်တွေပဲဖြစ်ပါတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံမှာဒီလူနည်းစုတွေကိုပြစ်မှတ်ထားပြီးဖိနှိပ်တာလူတွေအများကြီးကိုဥပဒေမဲ့ထိန်းသိမ်းထားတာစောင့်ကြည့်ထောက်လှမ်းတာအာရမလုပ်စေခိုင်းတာအာရမလူ့ရေးထိန်းချုပ်တာသဘောဆန္ဒမပါဘဲကိုယ်ရေးချက်လက်ကောက်ယူတာနဲ့မျိုးဗီဇခွဲခြားစိတ်ပြတာတွေဆက်လက်လှုပ်ဆောင်နေတာကြောင့်ခိုင်မာတဲ့တံမိုးပေးဆက်ခိုင်းတဲ့အနေနဲ့ကဘာကြီးရဲ့တန်ခတ်ကြိုးပမ်းမှုကိုသမ္မတထံကဥဆောင်နေတာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ဟာစန္ဒမူနာထားရမယ့်အရေးယူမှုတွေကိုမှတ်တမ်းတင်နေပါတယ်လို့မိုက်ပွန်ပေယိုကမှတ်ချက်ချထားပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ရင်းဆောင် editorials ကိုအီးမေးလ်နဲ့ပို့နိုင်လို့2026193943ကိုဖက်စ်နဲ့လည်းပို့နိုင်ကြပါတယ်ရှင်။